It is a daunting task to embark on such a deep, you know, and wide-ranging transition.
So I have မြန်မာနိုင်ငံရဲ့ democracy အသွင်ကူးပြောင်းချိန်မှာတွေ့ကြုံရတဲ့စံခုံမှုတွေဟာကြီးမားကျယ်ပြန့်ပြီးတော့နှံ့ဆိုင်လာတဲ့အတွက်ဖြည့်ရှင်းဖို့ရာတိတ်ကိုခက်ခဲတာကိုတွေ့ရပါတယ်။ကျွန်တော် EU တမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့၄နှစ်တာကာလကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာနိုင်ငံရေးကစပြီးတော့ပြည်ပြင်ပြောင်းလဲဖို့လုပ်နေတာဟာအတော့ကိုချီးကျူးဖို့ကောင်းပါတယ်။အတိတ်မျက်နှာစာကိုလှန်ပစ်ပြီးတော့နိုင်ငံသစ်ဖြစ်လာဖို့ပြည်ပြင်းနဲ့မှန်မှန်တည်ဆောက်နေတာတွေ့ရပြီးတော့ဒါတကယ်ကိုကြီးမားတဲ့လုပ်ရပါဒါကိုကျွန်တော်တို့ EU ကပံ့ပိုးပေးနေတာနဲ့တစ်ချိန်တည်းမှာပဲအချိန်နဲ့အမျှလုပ်ကန်ဆောင်ရွက်နေတာတွေကိုတွေ့လို့လေးစားမိပါတယ်အထူးသဖြင့်ပြီးခဲ့တဲ့နှစ်တွေအတွင်းလှုပ်ဆောင်ခဲ့တာတွေကိုပါတခုကမြန်မာနဲ့ EU ဟာအခြေအနေအတော်တူပါတယ် EU ထဲမှာလည်းအခုပြောင်းကာလကိုဖြတ်သန်းနေရတဲ့နိုင်ငံတွေရှိပါတယ်ဒါကြောင့်ကျွန်တော်တို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လေးစားမှုနဲ့အပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးကိုပဲအမြဲလှုပ်ဆောင်ပါတယ်
in order not to interfere. So we are here as friends to a company.
Noted that you were mentioned in the recent writers article of writers.
တာမကြီးရဲ့ပြောဆိုချက်တွေကိုကိုးကားထားတာတွေ့ရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမြင့်သိန်းရဲ့ YBS အတွက်ဘတ်ကားအစီး2000ဝယ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဝေဖန်မှုတွေတာမကြီးကစီးပွားကူတန်းဝန်ကြီးဦးတန်းမြင့်ကိုပုံကိုရေးအရာပေးတဲ့စာထဲမှာလူလူအတွက်လောက်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးမြင်သာထင်သာမရှိတာကိုပြောထားတ
ယ် public procurements
TBS
can you tell me about that
sure well first as you say this was a private letter from the European Union and
ဟုတ်ကဲ့ပါပထမဆုံးပြောချင်တာကဒီစာဟာကျွန်တော်ပြောသလိုပုံကိုရေးအရာပေးတဲ့စာပါ EU နိုင်ငံတွေအားလုံးရဲ့တာမတ်ကြီးတွေနဲ့ EU ကမြန်မာနိုင်ငံရဲ့စီးပွားကူတန်းရေးဝန်ကြီးကိုပေးတဲ့စာပါဒါဟာဝေဖန်ပစ်တင်တဲ့စာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒဆိုင်ရာတွေကိုချမှတ်တဲ့နေရာမှာတိုးတက်လာစေဖို့ EU ကဘယ်လိုအကူအညီမျိုးကိုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဝန်ကြီးနဲ့အစည်းအဝေးတွေအချင်းချင်းထိုင်ခဲ့ကြတော့ပါဆွေးနွေးမှုတွေမှာ EU ကပေးတဲ့အကြံဉာဏ်တွေနဲ့ပတ်သက်ပြီးတော့အတိအကျဖြစ်စေချင်လို့စာနဲ့ရေးပေးဖို့ဝန်ကြီးကပန်ကြားခဲ့တဲ့အတွက်အခုလိုစာနဲ့ရေးပြီးတော့ပေးခဲ့တာဖြစ်ပါတယ်။ဒီစာကဝေဖန်တဲ့စာမဟုတ်ပါဘူး။အကြံပေးတဲ့စာပါ။ခင်ဗျားပြောသလိုဒီထဲမှာပွင့်လင်းမြတ်တာမှုပါပါတယ်။လူလူအတွက်လောက်ကင်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဈေးပြန်စနစ်နဲ့လှုပ်ဆောင်တဲ့နေရာမှာထင်သာမြင်သာရှိဖို့လိုပါတယ်။ဒါနဲ့ပတ်သက်တဲ့ဥပဒေလှုပ်ထုံးလုပ်နည်းတွေဟာနိုင်ငံတကာစံနဲ့ညီဖို့လိုပါတယ်။ဒါလည်းမကပါဘူး။ပေးပို့တဲ့စာထဲမှာကဏ္ဍမျိုးစုံပါဝင်ပါတယ်။စက်မှုလုပ်ငန်းတွေ၊ကောက်ခွန်ဌာနနဲ့ဝင်ငွေခွန်ဌာနလုပ်ငန်းတွေကုမ္ပဏီတွေအပြင်ညာနာမူပိုင်ခွင့်ဆိုင်ရာတွေအထိပါပါတယ်။တကယ်တော့ထင်သာမြင်သာရှိမှုဆိုင်ရာအခြေခံမှုတွေကိုတင်ပြထားတာပါ။ဒီဘတ်ကားကိစ္စကိုဦးတည်ပြောတာမဟုတ်ပါဘူး
။
အခြေခံမှုကိုခြုံပြီးတော့ပြောထားတာပါ။ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွက်မှန်ကန်တဲ့ဥပဒေတွေချမှတ်နိုင်ဖို့နိုင်ငံတကာစံနှုန်းတွေနဲ့ကိုက်တဲ့ EU စံနှုန်းချပြတာဖြစ်ပါတ
ယ် and building democracy and economic development. The two are linked and the two are mutually supportive.
So what would you like to
ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံခေါင်းဆောင်တွေရဲ့လူလူအတွက် EU ကဘယ်လိုအကြံဉာဏ်များများပေးချင
် as well as Myanmar people
well I don't feel that we are here to
ကျွန်တော်တို့မြန်မာနိုင်ငံကိုလာတာအကြံပေးဖို့မဟုတ်ပါဘူးကျွန်တော်တို့ဟာမြန်မာခေါင်းဆောင်တွေနဲ့ပုံဝင်လေးနဲ့ဆွေးနွေးပါတယ်လှုပ်တဲ့ idea တွေပေးပါတယ်ယူဖို့လှုပ်ဆောင်ဖို့ဆိုတာမြန်မာတွေကိုယ်တိုင်ဆုံးဖြတ်ရမှာပါမြန်မာဟာ EU နဲ့အတော်တူပါတယ်လူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေတဲ့နိုင်ငံမှာဒါကြောင့်အခုလိုအသွင်မတူတဲ့သူတွေအတူနေနိုင်အောင်လှုပ်ဆောင်နေတဲ့ EU ရဲ့စံနှုန်းများကိုယူမယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာတိုးတက်ဖွံ့ဖြိုးလာနိုင်တယ်လို့ယုံကြည်ပါတယ
် and this is how your country the golden land will have a golden future
yeah sure so what do you
အခုလက်ရှိမြန်မာအစိုးရလှုပ်ဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစစ်ပွဲပီးသမ္မတကြီးကဘယ်လိုမြင်ပါသလဲရှင
်မြန်မာလီဒါတောင်ဆန်းစုကြည် she is working well, what do you think about that sir
it's a very complex process I have done many peace processes or conflict processes in my career I have done that for many years.
ဒါဟာတိတ်ကိုရှုပ်ထွေးတဲ့လမ်းစဉ်မှာနေပေါင်းများစွာနိုင်ငံပေါင်းများစွာမှာလုပ်ကင်ခဲ့တဲ့ကျွန်တော်ရဲ့လှုပ်သက်တစ်လျှောက်မှာပြည်ပခါတွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတော်များများကိုကြုံခဲ့ပါဝင်ပတ်သက်ခဲ့ရပါတယ်။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကအရှုပ်ထွေးဆုံးဆိုတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ပါဝင်ပတ်သက်နေတဲ့အဖွဲ့ကအတော်များတယ်လို့တမိုင်းချောင်းကလည်းအတော်ရှိပါတယ်။နောက်အချက်လက်အတော်များများကလည်းရှုပ်ထွေးမှုတွေရှိနေတာကြောင့်ပါ။ဒါကြောင့်အခုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးအနေနဲ့ဆက်ပြီးတော့လုပ်နေတာ၊ကိုင်နေတာကိုတွေ့ရတော့အတော်ကိုဝမ်းသာမိပါတယ်။လက်ရှိဆိုရကဒါကိုပထမဦးစားပေးအနေနဲ့လုပ်နေတာတွေအတွက် EU ကကြိုးစားပါတယ်။လိုအပ်တဲ့အကူအညီတွေကိုလည်းဆက်ပြီးတော့ပေးနေမှာပါ။ EU ကမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နှစ်ပေါင်းများစွာအားပေးခဲ့တ
ာပါ။needs to get closer to the other and make you know compromises
thank you very much mr ambassador
thank you just a minute thank you